မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေလည်းစစ်ဘေးတန်းဆောင်နေရဆဲဖြစ်ပါတယ်။ဒီနေ့မှာတော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုပုံများတယ်လို့ဒေသခံတွေနဲ့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ဒေသတွင်စစ်ရေးတင်းမာမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲနှဲချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်စပ်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့မှာတိုက်ပွဲနေနေပေါ်ပေါ်ကြီးကျယ်မှုတွေလောက်တော့ရှိတယ်။ပုံမှန်စစ်ကတ်ကတော့လက်နက်ကြီးတွေနဲ့တနေကုန်တာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအစပ်နော်အဲ့ဒီဘက်မှာလည်းပြစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းလက်နက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းသွန်းကပြောပါတယ်
။ဒီမျိုးတွေပေါ်ပါကုန်းရှောက်ပြီးမှတော့လီနေတော့တော့တာမျိုးစင်ဦးပေါ်ပါရိုးဤနေရာတွေကနေပြီးတော့သူတို့လက်နက်ကြီးတွေပေါ်ပလို့တော့နေနေတာမသိဘူးလေကျွန်တော်လည်းလက်နက်ကြီးတွေကြီးကြီးပြနေတယ်ဆိုတော့အကြောင်းကြောက်တာပေါ့ဒီဘက်ကရောဆိုတယ်လေဟိုတဖက်ကရောဒီမှာနောက်ပြီးတော့မြောက်ဦးအီလိုကိုရှင်းစတဲ့နေမှာပဲပုံကုန်နေရတယ်လို့ပြောတယ်
။စင်ဦးကျေးရွာထက်ဘက်ကိုတမတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့လဲမြောက်ဦးမျိုးနဲ့စစ်ဆောင်စခန်းလူကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လွှတ်တော်ကိုစစ်လဲဦးထွန်းသာစိန်ကပြောပါတယ
်။အမြောက်ကတော့10မိနစ်တကြိမ်15မိနစ်တကြိမ်ဘယ်လိုမျိုးပြစ်နေတာရှိပါတယ်။မြောက်ဦးရဲ့အရှိတ်ကကြားရတယ်ဗျ။ဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တော့တယ်။အဲ့ဒီမှာဒုက္ခတွေနဲ့တွေ့တယ်၊ကိုမြင့်ကယ်ဆေးရဲ့လုံနေတဲ့သူတွေနဲ့တွေ့တယ်။အဲ့ဒီအချိန်မှာပဲလမ်းကျနေရတာ။အင်းအိုးနေမြောက်အကြောပေါ်ဆက်ပြီးဖြစ်နိုင်များရော
။မနေ့ကလည်းရတိတ်တောင်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေစွတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကပြောပါတယ်။
တော်တော်ကြည့်တော့ဟိုမင်းကစင်နာရီခွေးလောက်ကဟာဖြစ်တာတုန်းက35မိနစ်ကစပြီးဟာနေနဲ့လာဖြစ်တာနေရင်ကစကြီးနဲ့လာဖြစ်တာမော်ရော်ဆက်ကလူချင်းရဲ့နေရာမှာတော့ဆက်ပြီးရတာပေါ့တော့ဒါတည်တူရဲ့ကြောက်ပုံးရဲ့နောက်ပြီးခရုချောင်းရဲ့ဆက်ပြီးရတာပေါ့ဘုံလုံးစုစုပေါင်းပေါ်နေတော့ဟာတစ်ခေါက်တော်တော့ရှိမယ
်စစ်ချောင်းခရုချောင်းရွာသားတွေဟာဈေးခေါင်းရွာမှာတင်းချောင်းနေရသလိုအခုချိန်ကြီးအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်မနေ့ကရတိတ်တောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်မှဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်မနေ့ကတော့ကျွန်တော်ရေစုကြောင်းဘက်မှဖြစ်ခဲ့တာတော့ရှိတယ်ရေစုကြောင်းဘက်မှနေချင်းပိုင်းမှာဖြစ်တာတာမန်ဖြစ်တွေ့မှုပါပဲ26ရက်နေ့မနေ့ကျွန်တော်2နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်ဟိုကြောက်တယ်မြောက်ဦးကြမ်းမှာဒီမွေကောင်းသွားအပြောင်းလဲလာပြီးမှာပဲလမ်းလုံးကြောင့်ရေဖွင့်တယ်ကျွန်တော် A150 လောက်လည်းဖြစ်တယ်။ဒါတို့ကကြတော့ကျွန်တော်တို့ကနောက်နေ့လက်နဲ့ဆက်ချက်ပြည်စည်းတယ်ရပါခဲ့
။မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။မြောက်ဦးမြို့အဲ့ဒီလင်းမွေတောင်မှာဟိုအခြေကျတာဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်ကိုနော်ကျွန်တော်တို့ဒီအခိုင်အမာတွေရဲ့ဒီဒီကမန်ဒိုစစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။ဒီမနေ့6နာရီလောက်မှာတော့ဒါအပြစ်အဆင်မင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်ပြီးဆက်ဖော်နိုင်ပြီ။အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ကတော့တိုက်ခိုက်ကြဆုံးမှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျ။ဟိုကျွန်တော်တို့ဘက်ကတော့ဒါတိုက်ခိုက်ကြဆုံးမှုအနည်းဆုံးနဲ့နေပြီးတော့နော်ကြီးအောင်ဆုံးတိုက်ခိုက်နိုင်ခဲ့တယ်လို့ပြောလို့ရတယ
်။နှစ်ဖက်တိုက်ခိုက်ကြဆုံးမှုအရေအတွက်ကတော့တမတော်ဘက်ကနေထုတ်ပြောခြင်းမရှိခဲ့ပါဘူး။ဖေဖော်ဝါရီနဲ့မတ်လ2လအတွင်းအေအေနဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်သမတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကျေးရွာသား2000ကျော်ဒုက္ခသည်ဖြစ်စစ်ဘေးတန်းချောင်နေရသလိုဒေသတွင်လူခွေးချိုးဖောက်ခံရမှုတွေဖမ်းဆီးရနှက်ခံရမှုတိုက်ပွဲတွင်ထိခိုက်ဒိဆုံးတန်ရရရှိမှုတွေကလည်းတစ်နေ့တစ်ခြားမြင့်သက်လာနေတယ်လို့ဒေသတွင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။